လက်ရှိပြည်ထောင်စုလွှတ်တော်မှဆွေးနွေးနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436နဲ့59စာလုံးအပါအဝင်ပြုပြင်ရေးကိစ္စတွေမှာတက်မတော်အနေနဲ့မပြုပြင်ရေးဖက်ကရက်တည်ခဲ့ရတဲ့အကြောင်းရင်းတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူချင်းမင်းအွန်လိုင်းက VOA နဲ့ပထမဦးဆုံးတီးတန့်တွေ့ဆုံမေးမြန်းခါမှာရှင်းလင်းပြောကြားခဲ့ပါရယ် NLD နဲ့88ပွင့်လင်းမျိုးဆက်ကနေကောက်ယူပြီးလွှတ်တော်ကိုတင်ပြခဲ့တဲ့ပုံမှ436ပြင်ဆင်ရေးလူထုဆန္ဒလက်မှတ်5တန်းကိစ္စနဲ့ပတ်သက်လို့လည်းတက်မတော်အနေနဲ့ကြန့်ရှိနေသေးတဲ့လူထုဆန္ဒတွေကိုစောင့်ကြည့်လေ့လာအောင်မှဖြစ်တဲ့အပြင်ဒေါအောင်ဆန်းစုကြည်ပြောကြားနေတဲ့လေပွင့်ဆိုင်ဆွေးနွေးရေးကိစ္စမှာတော့လူအများကိုကိုစားပြုဆွေးနွေးရင်ပိုပြီးတင့်တော်မယ်လို့ပြောကြားခဲ့ပါတယ်။ပို့ချုပ်မှုချင်းမင်းအွန်လိုင်းနဲ့တည်တံ့တွေ့ဆုံမေးမြန်းခန်းပထမပိုင်းကိုနားဆင်ကြပါရှင
်။ဟုတ်ကဲ့ပို့ချုပ်မှုကြီးခင်ဗျာအခုလို့ကျွန်တော်တို့ VOA ကိုပထမအဦးဆုံးအချိန်ပေါ့နော်တွေ့ဆုံမေးမြန်းခန်းခွင့်ပြုတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒါဟာဓမ္မတော်အနေနဲ့လူထုနဲ့ထိတွေ့ဖို့ဆောင်ရွက်လာတဲ့အမတန်အရေးကြီးတဲ့အဆင့်တစ်ခုအနေနဲ့လည်းကျွန်တော်တို့သမှတ်ပါတယ
်ကျွန်တော်လည်းခုလိုတွေ့ဆုံခွင့်ရတဲ့အတွက်ကြောင့်လည်းကျေးဇူးတင်ကြောင်းကျွန်တော်ပြောလိုပါတယ်အမတန်လည်းဝမ်းသာတဲ့ကြောင်းလည်းပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဟိုကျွန်တော်တို့ဒီတမရော်နဲ့ပတ်သက်တဲ့အကြောင်းအရာတွေထဲမှာအရေးအကြီးဆုံးလူအပြောအများဆုံးဖြစ်နေတဲ့ကိစ္စလေးတွေစာပြောဆွေးနွေးချင်ပါတယ်အဓိကအဖြစ်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအခြေခံဥပဒေအရတမရော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါဝင်မှုအခမ်းကဏ္ဍဒါလွှတ်တော်ထဲမှာတမရော်ကအမတ်ဒီအချိုးကျရွေးကောက်ကမဟုတ်ဘဲနဲ့ပါဝင်ခွင့်ဆိုတဲ့အခြေအနေမျိုးဟာနိုင်ငံတကာကရောပြည်တွင်းကနိုင်ငံရေးသမားတွေကပါဝေဖန်ကြတဲ့အခြေအနေရှိပါတယ်ဒီအတွက်လည်းဒီအခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်းမုံမှန်ရေးဆိုတဲ့ပြင်ဆင်ရေးဆိုတဲ့အချက်တွေကိုဆွေးနွေးနေကြတယ်ဗိုလ်ချုပ်မှုကြီးတို့ရဲ့တမရော်သားတွေကလည်းကိုယ်စားလှယ်တွေကလည်းပါဝင်ဆွေးနွေးနေကြတာကျွန်တော်တို့တွေ့ရှိရပါတယ်။အဲဒီအကြောင်းလေးညနေပတ်သက်ပြီးတော့ဝေချုံမှုကြီးကိုမေးလိုပါတယ်။အဲတော့တမ်မတော်ရဲ့သဘောထားပေါ့နော်မြန်မာနိုင်ငံရဲ့ဖွဲ့စည်းအခြေခံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်အောင်ရမယ်ဆိုတဲ့တမ်မတော်ရဲ့အခြေခံသဘောထားလေးကိုနည်းနည်းလေးအရင်ရှင်းပြပါလား။
ဒီ2008ခုနှစ်မြန်မာနိုင်ငံပြည်တော်စုမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဒီဟာကကျွန်တော်နိုင်ငံရဲ့လက်ရှိဒီမိုကရေစီနိုင်ငံတည်ရှိမှုရဲ့တကယ်အသက်တစ်ခုပါပဲဒီဥပဒေပေါ်လာဖို့အတွက်လည်းနှစ်တော်တော်ကြာကြာလေးကြိုးစားပြီးတော့မှဆောင်ရွက်ခဲ့ရတာပေါ့ခက်ခဲတွေလည်းအများကြီးရှိပါတယ်နောက်ဒါလည်းပြည်သူရဲ့တောင်းဆိုချက်ရပေါ်လာတဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းဝင်သွားတဲ့နိုင်ငံရဲ့ဖွဲ့စည်းမှုပါပဲဒီမှာလည်းကျွန်တော်တို့တတ်မှတ်ထားတဲ့ပြည်내တဲ့အတိုင်းအရင်ကတည်းကရှိခဲ့တဲ့ပြည်내တဲ့အတိုင်းအနေနဲ့အခုပြန်ပြီးတော့မှတကယ်ပုံစံတကျစီနယ်ကမ်းနေပေါ့လေတူဥပဒေနဲ့တတ်မှတ်ပြီးတော့လုပ်ထားတဲ့ဥပဒေခုဖြစ်တဲ့တော့ကြောင်းအင်မတန်ရည်ကြီးတဲ့ကျွန်တော်တို့အတွက်တော့အင်မတန်ရည်ကြီးတဲ့ဥပဒေတစ်ခုလို့ပြောရပါမယ်ဒါကြောင့်လည်းဒီဥပဒေကိုအတည်ပြုတဲ့အခါမှာ2008ခုနှစ်တုန်းကမဲပေးခွင့်ရှိတဲ့လူ28တန်းကျော်တွေက26တန်းကျော်လောက်ဒါမဲပေးပါတယ်။နောက်ထောက်ခံမဲက90%တသမာ400ခန်းတို့ထောက်ခံခဲ့တဲ့ပြည်သူရဲ့အများစုနဲ့ထောက်ခံအတည်ပြုခဲ့တဲ့ဥပဒေတစ်ခုပေါ့
ဟုတ်ပါတယ်။
အဲ့ဒီအခြေအနေကတော့လည်းတကယ်ကိုဒါအင်မတန်ကိုလူတွေကလည်းလက်ခံတဲ့အနေထားဆိုညင်းလို့လည်းမရပါဘူး။အဲ့တော့ဒီဥပဒေတစ်ခုကဒီနိုင်ငံတည်ရှိမှုကိုပေါ်ပြနေတဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့ကစဉ်းစားကြခိုင်ခိုင်မာမာရှိမှသာဖြစ်မယ်ဆိုတာကိုဒါလူတိုင်းနားလည်တယ်။ဒါကြောင့်တက်မတော်နေတဲ့ကတော့ဒီဥပဒေကိုတင်းတင်းဆောင်းဆောင်ဖို့အတွက်တာဝန်ရှိတယ်လို့ဥပဒေမှာလည်းပြဋ္ဌာန်းထားပြီးတော့မှကျွန်တော်တို့ကလည်းဒီတိုင်းပဲခံယူထားပါတယ်။နိုင်ငံတစ်ခုရဲ့အသက်ကဒီအခြေခံဥပဒေပဲ။ဒီအခြေခံဥပဒေပေါ်မှာရပ်တည်တဲ့အတွက်ကြောင့်တမ်ဘရော်နေနဲ့လေဒီဟာကိုတခြားခိုင်မမထိနေဆောက်ရှောက်ဖို့တာဝန်ရှိတယ်လို့ကျွန်တော်ခံထားပြီးတော့မှစာဝန်နေချင်းဖြစ်ပါတယ
်ဟုတ်ပါတယ်ခင်ဗျအဲ့တော့ဟိုဒီနိုင်ငံတကာမှာဆိုလို့ရှိရင်နိုင်ငံအသီးသီးမှာဖွဲ့စည်းပုံအခြေခံဥပဒေအသီးသီးရှိကြပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးဆိုတာဟာဒါအချိန်ကာလနဲ့အကြောင်းအားလျော်စွာပြုပြင်မုံမှန်သိရင်ပြုပြင်မုံမှန်လို့ရအောင်ဆိုတဲ့ဟိုအနေထားလေးနဲ့ပြဋ္ဌာန်းဖို့ဒီလိုအချက်လက်ကလေးတွေထည့်သွင်းထားတာရှိပါတယ်အဲ့တော့ဒီဘုရားမူကြီးပြောသလိုပေါ့နော်2008ခုနှစ်တုန်းကဒီလိုရေးဆွဲခဲ့တဲ့အခြေခံဥပဒေဟာအခုအချိန်မှာ2014ခုနှစ်မှာပြင်ဆင်မွမ်းမံစရာလေးတွေလည်းစန္ဒတွေလည်းပေါ်ပေါက်လာတဲ့အခါကျတော့ဘာသွားတွေ့နေလဲဆိုတော့ဒီအခြေခံဥပဒေဟာပြုတ်လွယ်ပြင်လွယ်မဟုတ်တဲ့အခြေခံဥပဒေဆိုတာကိုသွားတွေ့နေရပါတယ်အဲ့တော့ ဒီပုံမှန်436ကိုအရင်မြစ်ကိုပြင်နိုင်မှုအတွက်လွတ်တော်ထဲမှာလက်တွေ့အခုလက်ရှိဆွေးနွေးနေကြတဲ့အခါမှာဗဇုံမှုကြီးတို့ရဲ့ဒီတက်မတော်ကိုယ်စားလှယ်တွေကဒါမပြင်ရေးဘက်ကိုအဲဝိုင်းဝန်းဆန္ဒပြကြဆန္ဒပြုကြတယ်ပေါ့နော်ဆရာတွေလည်းတွေ့နေရပါတယ်အဲ့ဒီအကြောင်းရင်းလေးကိုပြောပါ
အဲ့တော့ဆိုရင်တော့ကျွန်တော်တို့ကလည်းသူ့ရဲ့နောက်ခံသမားလေးနဲ့ပြောမှပုံပြီးကောင်းမှာတို့ထင်တာပေါ့လေ
ဟုတ
်ဒီကျွန်တော်တို့နိုင်ငံလည်းအင်္ဂလိပ်ရဲ့ကိုလိုနီဖြစ်ခဲ့ပါတာသူတိုင်းသိပါတယ်1948ခုနှစ်လွတ်လပ်ရဖို့အတွက်ကိုတိုင်းသက်ပြည်သူတွေအများကြီးအသက်သူရှိမြန်သာပေးပြီးတော့တိုက်ခိုက်ခဲ့ရတယ်ရပြီးလွတ်လပ်ရခဲ့တာပေါ့လွတ်လပ်ရပြီးနောက်ပိုင်းမှာလည်းအခြေအနေမျိုးမျိုးကြောင့်ကျွန်တော်တို့မှလည်းအခက်အခဲတွေအများကြီးရှိခဲ့ပါတယ်နောက်တော့ကကျွန်တော်တို့နားလေးမှာလည်းအိန္ဒိယနိုင်ငံနဲ့ကြည့်မယ်ဆိုရင်အရှိဘက်မှာလည်းလူကြီးတန်မောင်1300လောက်ရှိတဲ့တရုတ်နိုင်ငံပေါ့။နောက်အနောက်ဘက်မှာဆိုလို့ရှိရင်လည်းလူကြီးတန်မောင်1200လောက်ရှိတဲ့အိန္ဒိယနိုင်ငံပေါ့။တခါဦးအရင်ကတော့အရှိပါကစ္စတန်ပေါ့။အခုတော့ဘင်္ဂလားဒေ့ရှ်လို့ပြောတယ်။လူကြီးတန်မောင်160လောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိတော့။ဒါအင်မတန်ငြင်းအများပြတဲ့နိုင်ငံလေးပေါ့။ဒီလိုဂျာတွေဒီလိုတွေနဲ့ထိဆက်ပြီးနေရတဲ့ကျွန်တော်တို့နိုင်ငံပေါ့။နောက်တော့ကစိုးသွားပြောတယ်ကိုလိုနီဖြစ်ခဲ့တဲ့တမိုင်းကြောင်ပေါ့အထိုင်ဘုံပူတည်ပြီးတော့နိုင်ငံရဲ့တည်ရှိမှုဟာခိုင်မာဖို့တော့လိုအပ်ပါတယ်လိုအပ်ပါတယ်ဒီတော့ကြောင့်လဲအဲ့ဒါဒီဥပဒေနဲ့ပတ်သက်ပြီးတော့အဲ့ဒါခိုင်မာမှာရှိနေဖို့ဆိုတာတော့ပို့ပြီးတော့လိုအပ်ပါတယ်နိုင်ငံတည်ရှိမှုအရေးကတော့တို့လိုဒီနိုင်ငံတည်ရှိမှုတဲ့အထောက်အပံ့ပေးနေတဲ့ဥပဒေလဲခိုင်ခိုင်မာမှာရှိနေဖို့လိုအပ်တယ်ဥပဒေတစ်ခုကိုမကြာခဏအဲ့ဒါဟိုဟာလုံးမဲ့ပြုတ်မဲ့ဆိုတာလေဒါတော့ဟိုညင်းလို့တော့မရပါဘူးအများနာပြည့်စုံတဲ့ဥပဒေတစ်ခုဆိုတော့မရှိပါဘူးဟုတ်လို့တော့လည်းပဲဟဲ့လားကျွန်တော်တို့ဒီဥပဒေရအကောင့်ထဲခေါ်တဲ့နေရာမှာဒါလူကြီးတွေကလည်းတော်တော်လေးတွတ်ဆပြီးတော့မှရှေ့လူကြီးတွေပေါ့ခေါင်းဆောင်တွေအသေးသေးလုပ်ခဲ့တဲ့တွတ်ဆပြီးတော့မှဒီဥပဒေခိုင်ခိုင်မာမာဖြစ်အောင်ဆောင်ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နေနဲ့လည်းဒီဟာကိုဆက်လက်ထင်းသိတဲ့သဘောအနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီနေရာမှာတစ်ချက်ကလေးပြောချင်တာကတော့မကြသေးခင်ကာလကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းအဖွဲ့တွေကနေပြီးတော့အဲလူလူရဲ့သဘောထားဆန္ဒတွေကောက်ယူပြီးတော့မဲလက်မှတ်ပေါင်း5သန်းပေါ့နော်။5သန်းကိုကောက်ယူပြီးတော့လွှတ်တော်ထဲမှာတင်ပြခဲ့ပါတယ်။ဒါလူလူရဲ့ဆန္ဒပေါ့။ဒီလူလူရဲ့ဆန္ဒဟာ5သန်းဆိုတဲ့လက်မှတ်ကနေရတော့မဟုတ်ပါဘူး။အဲ့ဒီဆန္ဒအပေါ်ရောဆန္ဒရဲ့အထဲမှာဖော်ပြထားတာတော့ပုံမှန်436ကိုပြင်ပေးရေးဖွဲ့ဆိုတဲ့ဆန္ဒပါပါတယ်။ဒီဆန္ဒအပေါ်ရောတပ်မတော်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
။လူကြီးဟိုကျွန်တော်ရဆန္ဒမြေ5သန်းပေါ့။ဒီ5သန်းရဖို့တဲ့ဘယ်လိုကောက်လဲပြုတယ်ဆိုတာတော့ကျွန်တော်တို့ဟိုမသိပါဘူး။အဲဒါကတော့ပုံစံမျိုးမျိုးရှိမှာပေါ့။ဘယ်လောက်ထိခိုင်မာမှုရှိလဲမရှိမလဲဆိုတာလည်းကျွန်တော်မပြောနိုင်ပါဘူး။နောက်ဒီ5သန်းဆိုတဲ့သူတို့ပြောတဲ့ပမာဏကဦးလက်ရှိကျွန်တော်တို့အဆုတ်ပြန်ထားတဲ့လူကြီး51သန်းနဲ့ဆိုရင်တော့10ပုံတစ်ပုံပမာဏရှိတာပေါ့ဒီ5သန်းရဲ့စန္ဒဟို4ထားမှဖြစ်တယ်လို့ပဲတစ်ဖက်ကလည်းစိုးစွားကြံတဲ့ကျွန်တော်တို့ဟာဘာ46သန်းသောပုဂ္ဂိုလ်များပေါ့သူများရဲ့အထက်မှာ18နှစ်အထက်လူတွေရှိကြမှာပေါ့အဲသူတို့ရဲ့စန္ဒတွေလည်းကျွန်တော်တို့ကအကြည့်ဖို့လူမှာပေါ့ပြောကြည့်ဖို့ပြောတယ်ဒါတွေကလည်းဘယ်တော့ဒီမှန်မလဲမှန်လဲဆိုတာစောစောကျွန်တော်ပြောလို့ပေါ့အဲရှိသလိုပဲတစ်ဖက်ကလည်းဒီဘက်ကျန်တဲ့လူတွေရဲ့ဆန္ဒကလည်းဘယ်လိုရှိမလဲဆိုတာကျွန်တော်တို့မသိဘူးဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြောကြရင်လည်းသူကလည်းသူ့မှာလည်းလုံထုံလုံနည်းတွေအများကြီးပါပါတယ်ဥပမာပြခြေခံဥပဒေပြင်ဆင်ရေးဆိုလို့ရှိရင်အခန်းဆက်နဲ့မှာပြဌာန်းပြီးသားရှိတာပေါ့အဲမှာပြဌာန်းနေတဲ့သူ့ရဲ့အဆင့်တိုင်းလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်ခုနကပြောတဲ့လူကဒီပြည်သူလူ၅သန်းဆိုတဲ့ပုံကူများလေတကယ်လို့သာအဲပြည်တွင်းကျဆန္ဒခံပွဲမှာအဲလှုပ်တာခဲလို့ရှိရင်လည်းဒီလူတွေရဲ့ဆန္ဒတွေမှာထည့်ပြီးတော့ဆောင်းခွင့်ရမယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာအဲဒီထက်မှဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲပတ်သက်လို့အများကတော်တော်လေးစိတ်ဝင်စားတဲ့အချက်တခုလည်းရှိပါတယ်ဒါကပုံမှန်59စာလုံးပေါ့နော်ဒါဆိုလို့ရှိရင်လည်းနိုင်ငံတော်အကြီးအကဲဖြစ်ပိုင်ဝင်ဆိုတော့နိုင်ငံတော်အကြီးအကဲဆိုတာနိုင်ငံတော်ရဲ့အရေးအပါဆုံးပုဂ္ဂိုလ်နိုင်ငံတော်ရဲ့ကာကွယ်လုံခြုံရေးကာကွယ်ကိစ္စအဝါအဝါကိုဆောင်ရွက်ရတဲ့သူဆိုတော့ဒီပုံမှ59စာလုံးကိစ္စနဲ့ပတ်သက်လို့ရောအဲဘုံကြောင့်မှုကြီးရဲ့အပြသားဆုံးသဘောထားကိုသိချင်ပါတယ်အဲ
ကျွန်တော်ဒီဥပဒေရေးတော့ပေါ့ဒီယူတော့လူပုဂ္ဂိုလ်တယောက်အတွက်ရည်ရတာလည်းမဟုတ်ဘူးလူတစုအတွက်လည်းရည်ရတာမဟုတ်တိုင်းရင်းသားလူမျိုးစုတစ်ခုအတွက်ရည်တာလည်းမဟုတ်အဖွဲ့အစည်းတစ်ခုအတွက်ရည်ရတာလည်းမဟုတ်ပါဘူးအဲတနင်္ဂနွေလို့ခြုံငုံပြီးတော့မှရည်ရပြီးရေးခဲ့တာပေါ့လေနောက်တစ်ခုကကျွန်တော်ဆက်စဉ်းစားမယ့်အချက်တစ်ခုရှိတယ်စောစောကပြောတဲ့တမိုင်းချောင်းပေါ့1948ခုနှစ်လွတ်လပ်ရခဲ့တဲ့အချိန်ကာလရဲ့မတိုင်ခင်ကာလနဲ့တိုင်ပြီးဒီဘက်ကာလပေါ့အဲတော့ကခုနကပြောတဲ့ကျွန်တော်ပြောခဲ့တဲ့ကျွန်တော်နိုင်ငံပထဝီနိုင်ငံကြီးရဲ့တည်ရှိမှုတည်ထားပေါ့လူကြီးများများလာတဲ့နိုင်ငံတွေချာမှာတည်ရှိတဲ့ကျွန်တော်နိုင်ငံတွေကလူမှုလူဝင်မှုပြဿနာတွေအများကြီးရှိနိုင်တယ်လူမှုပြဿနာတွေအများကြီးရှိတယ်တော်တော်ကစောတော့ပြောတယ်လူတွေအများကြီးမှာဖြစ်ပေါ်ခဲ့တဲ့ဒီအကျိုးဆက်တွေဟာအခုထိကျွန်တော်တို့ခံနေရတော့ခံနေရစေရင်းဆိုင်နေရစေရှိပါတယ်အများကြီးပါဒါတွေလဲဒါတွေကိုခြုံငုံပြီးတော့မှစောစောကကျွန်တော်ဟိုထဲမှာရှင်းပြတာတစ်ချက်ပါသွားတယ်ရှိရလူကြီးတွေပေါ့လေနိုင်ငံခေါင်းဆောင်တွေကျွန်တော်တို့မြို့သားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းအပါဝင်ပေါ့နိုင်ငံခေါင်းဆောင်တွေကနေပြီးတော့မှဒီဘက်ခေခေါင်းဆောင်တွေထိပါပါတယ်အဲသူတို့တောင်းလျှောက်ဖို့ဓာတ်တွေကအချိန်ဆပြီးတွေးခေါ်ပြီးတော့မှလုပ်ခဲ့တဲ့အာဖြစ်ပါတယ်ဒါကြောင့်ဒါကဒီအားနဲ့ပြောလို့ရှိရင်ဒီကျွန်တော်တို့ဒီဥပဒေက59ဆလို့ဒီလူပုဂ္ဂိုလ်တယောက်ဟိုကျွန်တော်ရည်ရွယ်ခြင်းမဟုတ်ပါဘူးအဲတနင်္ဂနွေလုံးအတွက်အမျိုးသားကြီးကိုကြီးခါကြီးရွယ်ပြီးတော့မှလှုပ်ထားတာဖြစ်ပါတယ်ဒါကျွန်တော်ခိုင်မာတော့ပြောရတယ်လူတူတယောက်ကိုရွယ်ထားတော့မဟုတ်ဘူးဆိုတော့ကျွန်တော်ခိုင်မာပြောရတယ်ကျွန်တော်တို့အနေနဲ့အမျိုးသားကြီးကိုတော့ကြည့်ဖို့လိုအပ်ပါတယ်လို့ကျွန်တော်မြင်ပါတယ်ဒါကလည်းရည်ရှိပေါ့လေကျွန်တော်တို့ကာလတူတစ်ခုချင်းလို့ရှိရင်တော့မှန်ကောင်းမှန်တယ်ပြီမဲ့ရည်ရှိကြလို့ရှိရင်တော့ကျွန်တော်တို့အများကြီးချိန်ဆမှာကိစ္စတွေအများကြီးရှိတယ်အခုကျွန်တော်တို့တိုက်ပြမှာလည်းလက်ရှိအခြေအနေမှာဘူးပဲလူမှုပြဿနာလေးတွေနဲ့ရင်ဆိုင်နေရတာရှိပါတယ်ရှိပါတယ်လုပ်ငန်းတွေမှာလည်းရှိတယ်တော့တရှိမူနေထားမှာလည်းရှိနေတာကိုတွေ့ရတယ်ဒါကြောင့်ဒါတော့ကျွန်တော်အနေနဲ့ပြောလို့ရှင်အရေးကြီးတဲ့ခန္ဓာတစ်ခုအနေနဲ့ရှုမြင်ပြီးပါလို့ကျွန်တော်ပြောလို့ပါတယ
်ဒါမှမဟုတ်အနေနဲ့ကလည်းနိုင်ငံရေးဘက်မှာဟိုမျိုးသားနိုင်ငံရေးဆိုပေမဲ့လက်ရှိနိုင်ငံရေးဘက်မှာအမတန်အရေးပါတဲ့အခမ်းကဏ္ဍပါနေတော့အထူးသဖြင့်ဆိုလို့ရှင်အဲဘုရားမူကြီးနဲ့လည်းတွေ့ပြီးပါပြီဒေါအောင်ဆန်းစုကြည်ဆိုလို့ရှိရင
်
ဟိုတွေ့ဟိုတိတိဆိုင်ဆိုင်ကထားမျိုးဆွေးနွေးတယ်ဆိုတော့မကြားရသေးပေမဲ့အဲဟိုသမနာကြီးဖိတ်ခေါ်တဲ့ဘွဲမှာတွေ့ထားပြီးပါပြီနောက်ဆက်တွဲအဲမင်းမြန်ခဲ့တယ်ကိုလည်းကြားရလေဒေါအောင်ဆန်းစုကြည်ကဘုရားမူကြီးနဲ့၄ဘွင့်ဆိုင်ပေါ့နော်အပါဘုရားမူကြီးအပါဝင်၄ဘွင့်ဆိုင်တွေ့ခြင်းနဲ့ဆိုတော့ဆန္ဒလေးတွေသူပြုတ်ခဲ့တယ်လို့လည်းကြားပါတယ်ဘုရားမူကြီးကရောဒါတွေ့ဖို့ဆန္ဒရှိတာခင်ဗ
ျ၄ဘွင့်ဆိုင်ဆိုရတဲ့၄ဘွင့်ဆိုင်ဆိုတော့လည်းကျင်းမလားလို့ကျွန်တော်မြင်ရတော့လေအဲ့ကျင်းပါလေတိုင်းပြည်ကိုဒီလျောက်မှာတွေ့ဆိုပြီးဆွေးနွေးမှာဖြစ်မယ်ဆိုတော့တိုင်းရင်းသားတွေလည်းအများကြီးရှိပါတယ်ကျွန်တော်ကတော့အကုန်လုံးခြုံငုံပြီးတော့ကျေကျေပြန့်ပြန့်လေးပေါ့လေဖြစ်နိုင်တဲ့လောက်ဖြစ်နိုင်တဲ့လောက်ပေါ့ကျေပြန့်မှဆိုတော့အများကြီးလူတွေအများကြီးပြပြန့်တော့လေအဲ့အဲ့ဒါကြရင်လည်းထိရပြောရဆိုရတာလေကြောက်တဘောင်းနေဆိုတော့မဖြစ်ပြောင်းဟု
တ်ကဲ့
သူဆိုကူစားပြူတဲ့လူတွေပေါ့ကူစားပြူတဲ့လူတွေနဲ့အဲသူတို့နဲ့ဒီလိုပြောရဆိုရမယ်ဆိုရင်တော့ပို့ပြီးတော့အကျိုးရှိမှလို့ထင်တယ်အဲတော့အဆန်းစုကြည်လည်းကျွန်တော်တမန်ကြီးတို့ဖိတ်ခေါ်ကြကြကျွန်တော်တို့တွေ့ပါတယ်
ဟုတ်ကဲ့
အဲဘာပဲပြောကျွန်တော်တို့ကတိုင်းပြည်မှာတော့သူ့နေနေသူတာဝန်ထောက်ဆောင်နေပြီ
ဟုတ်ပါဘူး
ပြည်ဖြစ်တယ်ကျွန်တော်နေလဲဘာမှမတွေ့နေစားအကြောင်းလည်းမရှိဘူး
အဲ့တော့နှစ်ဖက်လေးဝင်ဆိုင်မောင်းရောနှစ်ဖက်ပုံဝင်လင်းလင်းတွေ့ဆုံ
ဘူးတော့ကျွန်တော်လည်းဘာပြောရစီကျွန်တော်နိုင်ငံကြီးကျွန်တော်အလုပ်ကူပါဟိုအမျိုးသားနိုင်ငံတို့နဲ့လူတယောက်ပဲဟုတ်လားသူလူချင်းသားရဲ့သူကြီးနဲ့ intention နဲ့ကျွန်တော်ပြောချင်တဲ့ intention နဲ့သူချင်မှလည်းတူနိုင်ပါပေါ့အဲ့ဒါမှကြာလဲနှောင်ချင်းပြုတ်ဖို့ဆိုတော့လေခက်ပါတယ
်ဟုတ်ကဲ့
ခက်တော့ခက်တယ်ဒါတော့ခက်ပါတယ
်
ဟုတ်ကဲ့ဒါပေမဲ့ဟိုအခါတော့ဆိုတာတုဆုံဆွေးနေပြီးတုဆုံဆွေးနေမဲ့အချိန်မျိုးကြုံတဲ့ခါကျလည်းဆွေးနေဖြစ်ကောင်းလည်းဖြစ်နေပါလေ။ဟုတ
်ကဲ့
ကျွန်တော်မတွေ့ဘူးလို့ကျွန်တော်မပြောပါဘူး။ဟုတ
်ပါဘူး။ဘာလို
့ဆိုတော့လိုအပ်ချင်လည်းလိုအပ်လို့ရှင်လည်းတွေးဖြစ်နေတွေးသွားမှာပါပဲ။ဟုတ
်ကဲ့ခင်ဗျာ။ဒီလောက်ဖြေချပြတာကျေးဇူးတင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုများအကြောင်းတမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုချင်းမင်းအောင်လိုင်းနဲ့ VOA ဌာနမှဦးတန်းလွင်ထွန်းရဲ့တည်တံ့ဆွေးနွေးခန်းပထမပိုင်းကိုနားဆင်ခဲ့ရတာပါ။